တော်ရာရှိမြခင်လေလာဆန်းစစ်မှုအသစ်တစ်ခုအရပေါမုတ်သေးကိုပြဋ္ဌာန်းချက်အရမထည့်မနေရဖောလစ်အက်ဆစ်နဲ့အိုင်အိုဒင်းတို့ကိုရောထည့်ဖို့စတင်လှုပ်ဆောင်ခဲ့တာကယခုဩစတြေးလျတွေရဲ့ဈာမရေးအတွက်အကျိုးဖြစ်ထွန်းနေတာကိုတွေ့နေရတယ်လို့ဆိုပါတယ်။မွေးရပါချိုးရင်းမှုတစ်ခုဖြစ်တဲ့စပိနာဘိုင်ဖီဒါလို့ခေါ်တဲ့ကြောရိုးထဲကအာယုံကျော်နဲ့အုံနောက်ကိုဆက်တဲ့ကြောရိုးကပုံမှန်မဟုတ်ဘဲခလေးမမွေးမီမှာပြန်လဲပိတ်သွားမှာကမပိတ်ပဲအာယုံကျော်ကအကာအကွယ်မရှိဖြစ်နေတဲ့မွေးရပါချိုးရင်းကျဲယောဂါဟာဩစတြေးလျမွေးကင်းစခလေးငယ်များမှာဖြစ်တဲ့နှုံးကအဲ့ဒီအစည်းအဝေးကိုစတင်လုပ်တဲ့2009ခုနှစ်ကစလို့ကြာဆင်းလာတာကိုတွေ့ရှိရတယ်လို့ဆိုပါတယ်။ဆဲကျော်သက်ရွယ်နဲ့ခလေးမွေးဖွားတဲ့အခါဒီကြောရိုးတွေရှိအာယုံကျော်ချိုးရင်းမှုဟာ55ရာခိုင်နှုန်းကြာဆင်းသွားပြီး Aboriginal အမျိုးသမီးတွေထဲမှာဖြစ်ပွားမှုက84ရာခိုင်နှုန်းကြာဆင်းသွားတာကိုဒီအစည်းအဝေးကိုပြန်လည်သုံးသပ်မှုမှာတွေ့ရှိရတယ်လို့ဆိုပါတယ်။ပေါင်မုတ်ကိုအာနိသင်ဖြည့်စည်းတဲ့အစည်းအဝေးကိုပြန်လည်သုံးသပ်တဲ့အခါမှာချုံငုံကြည့်လိုက်တဲ့အခါဒီ neural tube လို့ခေါ်တဲ့ကြောရိုးထဲကအာယုံကျော်ချိုးရင်းမှုရာနှုန်းကပေါင်မုတ်ထဲစတင်ထည့်သွင်းတဲ့အချိန်ကစလို့14.4ရာခိုင်နှုန်းကျဆင်းသွားတာကိုတွေ့ရတယ်လို့ဆိုပါတယ်။ဒီစီစဉ်ကိုပြန်လည်သုံးသပ်မှုကိုအစိုးရရဲ့ထောက်ပံ့ခြင်းငွေနဲ့ Australia Institute of Health and Welfare ရဲ့လုံဆောင်ချက်အရပြောဆိုတာကတော့ဒီရောကျလာခြင်းကခံမှန်းထားတဲ့အတိုင်းဖြစ်နေတယ်လို့ဆိုပါတယ်။အဲ့ဒီအစဉ်ခံစားကိုတွဲပဲ့ရေးသားသူ Ann Hunt က ABC ကိုပြောဆိုရာတွင်တစ်ချိန်ကအငင်းပွားဝဲဖြစ်ခဲ့တဲ့အစီအစဉ်ကအရေးကြီးတဲ့ကျန်းမာရေးအကြောင်းအရာကိုအောင်မြင်စွာလှုပ်ဆောင်နိုင်ခဲ့တယ်လို့ပြောဆိုပါတယ်။သူမက
The bread industry and people like that were concerned that they were being asked to do public health initiatives but I think at the time there was a lot of
ပေါမုတ်လုပ်ငန်းနဲ့အဲ့ဒီကလူတွေကလူမှုကျန်းမာရေးအတွက်ပမာဏခြေလမ်းကိုသူတို့ကိုအကောင့်ထဲပေါ်ခိုင်းနေတယ်လို့စိုးရင်ခဲ့ကြပါတယ်။အဲ့ဒီအချိန်ကအငင်းပွားမှုတွေအများကြီးရှိခဲ့ပြီးအခုတော့လက်ခံကြိုးဆိုကြပါတယ်။အစားအစာလုပ်တဲ့စနစ်ထဲမှာကောင်းမွန်စွာအကောင်အထည်ပေါ်နေပါပြီ။အဲ့ဒီသုံးသပ်မှုကနေမမျော်လင့်ပဲဖြစ်ပေါ်လာတာကဆဲကျော်သက်တွေ Aboriginal နဲ့ Torres Strait ဂျွန်းတွေမှအမျိုးသမီးများမှမွေးတဲ့မွေးကင်းစကလေးတွေမှာ Neural Tube ကြောရိုးထဲကအာယုံကျော်ချိုးရင်းမှုကပိုမိုကြီးမားစွာကြာဆင်းခဲ့တာကိုတွေ့ရှိရတယ်လို့ဆိုပါတယ်။အပူနင်ပါကေဘီယောကဂျမားရေးကောင်ဆယ်ကဒေါက်တာမတ်ဝန်နီတောင်ကအဲ့ဒီတွေ့ရှိချက်ကိုဝမ်းမြောက်စွာလက်ခံကြိုဆိုလိုက်ပါတယ်။၎င်းက
I think it's fantastic. I mean, this is about changing the system so that everybody gets access to these fortified foods and to make such a difference as that it's a very very successful program.
ဒါကအလွန်ရမ်းကောင်းတယ်လို့ကျွန်တော်ထင်ပါတယ်။ဒါကစနစ်ကိုပြောင်းခြင်းကြောင့်အလုံးကဒီအာနိသင်ဖြည့်သွင်းထားတဲ့အစာကိုရရှိနိုင်တာဖြစ်ပြီးအဲ့ဒီလောက်ပြောင်းလဲမှုလုပ်နိုင်တာကတကယ်ကိုအောင်မြင်တဲ့အစီအစဉ်ပါ။ဒါကရမ်းကိုကောင်းပါတယ်။အမျိုးသမီးငယ်တွေအတွက်ရောတိုးမြင့်လာတဲ့ကောင်းမှုမှုတစ်ခုပါ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ရဲ့လူထုထဲမှာအတော်များများမှာကိုယ်ရဆောင်သူများကကျန်တဲ့လူဦးရေများထက်ငယ်ရွယ်ကြပါတယ်။သူတို့ကိုဝင်ရှိချိန်မှာဒီလိုအာနိသင်ရှိတဲ့အစားအစာတချို့ကိုလက်လွတ်ဆုံးရှုံးနေရသလိုသူတို့ကိုဝင်ရင်းလာတဲ့အချိန်မှာရောပါဒါကြောင့်ဒါကတကယ်ကိုကောင်းမွန်တဲ့သတင်းစကားတစ်ခုပါမစ်ဟန်ပြောတာကတော့ယခင်ကလှုပ်ဆောင်မှုတွေကအောင်မြင်မှုမရှိခဲ့ပဲဒါကသိတာတဲ့ကြာဆင်းမှုကြောင့်အလွန်ကောင်းတဲ့အဖြေရလဒ်တစ်ခုဖြစ်တယ်လို့ဆိုပါတယ်သူမက
There'd been various strategiesbefore this to try and increase folic acid intake in women and while there'd been some successes the it was quite uneven and
ဒါမရှိခင်ကဗျူဟာအမျိုးမျိုးနဲ့ကျမတို့စ조사စမ်းသပ်ခဲ့ပါတယ်အမျိုးသမီးတွေ folic acid တောက်သုံးမှုကိုတိုးမြင့်လာတဲ့အခါအဲ့ဒီထဲမှာတချို့အောင်မြင်မှုတွေတွေ့ရပေမဲ့အဖြေရလက်ကအတော်လေးကိုမညီညာပါဘူးပြီးတော့မတူညီတဲ့လူမှုစီးပွားရေးအဖွဲ့တွေနဲ့လူမျိုးစုဝင်တွေကမပါဝင်ပဲအဲ့ဒီစမ်းသပ်မှုထဲမှာပျောက်ဆုံးနေပါတယ်။ဒါကြောင့်ဩစတြေးလျတွေအားလုံးအတွက်ဒါကအလွန်ထိကျပြတ်သားတဲ့အကျိုးရလဒ်တစ်ခုဖြစ်နေပါတယ်။ Folic acid ဆိုတာကဘီစုအဖွဲ့ထဲမှာပါဝင်တဲ့ vitamin ဖြစ်ပြီးဒါက မွေးကင်းစကလေးတွေမှာကြိုးရိုးထဲကအာယုံကြောကိုကြိုးရိုးကမဖုံးနွားမဲ့ဖြစ်နေတာကိုအကာအကွယ်ပေးတဲ့နေရာမှာအထောက်အကူဖြစ်စေပါတယ်ဒီ neural tube ချိုးရင်းမှုကအုံနောက်နဲ့ကြိုးရိုးအာယုံကြောမှာဖောက်ပြန်မှုဖြစ်ပြီးဒါကကိုယ်ဝင်စားရှိခြင်းအစောပိုင်းမှာမိခင်ဝင်ထဲမှာဖြစ်တတ်တဲ့ဖောက်ပြန်မှုဖြစ်ပါတယ်ကိုယ်ဝင်ရှိတဲ့မိခင်မှာလုံလောက်တဲ့ folate core B vitamin လုံလောက်စွာရရှိရင်ဒီအန္တရာယ်ကကင်းရှင်းနိုင်ပါတယ်။အဲ့ဒီအစီရင်ခံစားမှာပေါ်ပြထားတာကတော့ယခုလိုပေါမုတ်ကိုအာနိသင်ဖြည့်ဆည်းပေးမှုကလူမှုအများစုထဲမှာ iodine အနှဲငယ်ချိုးတက်မှုဖြစ်နေတဲ့ပြဿနာပြန်လည်ပေါ်လာမှုကိုလည်းကုစားပေးတယ်လို့ဆိုပါတယ်။ Miss Hunt ပြောတာကတော့ iodine ကမွေးကင်းစကလေးနဲ့ကလေးငယ်များမှာ thyroid ကိုသန်းရွက်အချိတ်ဖွံ့ဖြိုးပြီးအလုံးလုံးဖို့အတွက်အရန်အရေးပါတယ်လို့ဆိုပါတယ်။သူမက
iodine intakes a decrease and that's really important having enough iodine for especially for the developing brain so children up to 2 years it's really important they have enough iodine and
iodine စားသုံးမှုကရောကျနေပါတယ်။ iodine လုံလောက်စွာရရှိဖို့ကအရန်ကိုအရေးကြီးပါတယ်။အထူးသဖြင့်အုံနောက်ဖွံ့ဖြိုးမှုအတွက်ပါဒါကြောင့်ကလေးတွေနှစ်နှစ်အရွယ်ထိ iodine လုံလောက်စွာရဖို့ကအရန်ကိုအရေးကြီးပါတယ် iodine က thyroid အတွက်လိုအပ်တဲ့အရာဖြစ်ပါတယ် thyroid hormone နဲ့ thyroid ဖွဲ့စည်းဖို့မှာအရေးကြီးပါတယ်သစ်မှာ iodine လုံလောက်စွာမရရင် thyroid နဲ့ဆက်နွယ်နေတဲ့ပြဿနာအမျိုးစုံကိုဖြစ်စေနိုင်ပါတယ်ဒီလိုအပ်မှုကပါမုတ်ထဲမှာသမန်စားကို iodine စားနဲ့ပြောင်းလဲအသုံးပြုဖို့လိုအပ်တာဖြစ်ပြီးဒါကဩစတြေးလျလူကြီးထဲမှာ iodine စားသုံးမှုကိုတိုးမြင့်ဖို့အတွက်အရန်ကိုထိရောက်တဲ့နည်းလမ်းပါဩစတြေးလျနယူးဇီလန်အစားစာစံနှုန်းဥပဒေအရဩစတြေးလျမှာပါမုံလောက်ရ၌ folic acid နဲ့ iodine အာနိသင်ထည့်သွင်းဖို့ဥပဒေပြဋ္ဌာန်းမှုကို2009ခုနှစ်ကစတင်ခဲ့တာဖြစ်ပါတယ်သောတာရှင်များခင်ဗျာကျွန်တော်တို့မြန်မာပြည်ကကျန်းမာရေးဌာနတွေကလည်းဒီမှာလှုပ်သလိုလိုက်လံလှုပ်ဆောင်နိုင်မယ်ဆိုရင်တော့မြန်မာပြည်မှာမွေးတဲ့ကလေးတွေအတွက်အရန်အချိုးရှိမှာဖြစ်ပါတယ်။တရုတ်ပြည်မှာအပျော်ပန်းလာတဲ့ခီးတဲ့တွေကဩစတြေးလျကိုလာလေပတ်တဲ့အခါကလေးနှုံမုံတို့အားစေးအမျိုးစုံတို့ကုဆို wheat pigs နာနဲ့စားတို့ကိုပြန်တဲ့အခါမှာမြောင်များစွာဝယ်ယူသွားကြပါတယ်။ဩစတြေးလျပါမုတ်ကဒီလိုကောင်းမွန်မှန်သိရင်နောက်ဆိုဒီကပါမုတ်တွေတိမ့်ကျုံဝယ်ယူသွားကြရင်တော့ပါမုတ်ပြန့်လန့်မှုတွေများဖြစ်လာမလားလို့စဉ်းစားမိရင် SPS သတင်းဌာနကနခါရီသော့ပြဲဆောင်းပါးကိုဘာသာပြန်တင်ဆက်ပေးလိုက်ရပါတယ်ခင်ဗျာ
SPS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10:00နာရီမှာနှာစင်နိုင်ပါတယ်နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TVonline ဒါမှမဟုတ် SBS radio app ကနေတစင်နားဆင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်